ရောပသမဂ္ဂကသာတူရကီနိုင်ငံကိုဆက်ပြီးချင်းချောင်းနေမယ်ဆိုရင်သူအနေနဲ့တူရကီနယ်စပ်တကားတွေကိုဖွင့်ပေးလိုက်ပြီးတော့ထောင်တောင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေကို EU နိုင်ငံတွေတဲကိုတချိန်ထိုးဝင်လာအောင်လုပ်လိုက်မယ်လို့တူရကီသမရရီဆက်တေးရင်အာဒိုရန်က EU ကိုသတိပေးလိုက်ပါတယ်ဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်မှာအစိုးရကအင်အားအလွန်ကျော်သုံးပြီးနှိပ်ကွပ်တဲ့အတွက်တူရကီကို EU အဖွဲ့ဝင်ဖြစ်ဝင်ဖို့ညှိနှိုင်းတာတွေကိုဆိုင်းငံ့ထားဖို့ဥရောပလွှတ်တော်ကတောင်းဆိုလိုက်တဲ့အပေါ်မှာမဖြစ်မနေလိုက်နိုင်ရမှာမဟုတ်တဲ့ဆုံးဖြတ်ချက်ကိုအတည်ပြုပြီးတော့နောက်တစ်နေ့မှာပဲအာဒိုရန်ကသူ့ရဲ့တောက်ကြနေမိကုံးမှာဒေါသနဲ့တုံ့ပြန်လိုက်တာပါတူရကီကရွှေပြောင်းဒုက္ခသည်သုံးသန်းခွဲထက်မနည်းကိုလက်ခံထားတာကို EU အနေနဲ့ကတိပေးခဲ့ပြီးတာကိုဖြတ်မယ်ဆိုရင်တော့ဒီတိုင်းဆက်သွားမယ်ဆိုရင်နေဆက်တကားတွေဖွင့်ပြစ်လိုက်မယ်လို့အာဒိုရန်က EU ကိုပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုတူရကီနဲ့ပြန်ပို့ဖို့လက်ခံရင် EU ကတူရကီအဖွဲ့ဝင်ဖြစ်ရေးကိုပုံမြင်မြန်ဆက်ဆံဆွေးနွေးမယ်ဆိုတာနဲ့ရွှေပြောင်းဒုက္ခသည်တွေအတွက်လည်းအထောက်အကူတွေပေးမယ်ဆိုပြီးတော့ EU ကတူရကီနဲ့ဒီနှစ်အစောပိုင်းတုန်းကသဘောတူထားတာပါရှင်။